Burmese.
မင်္ဂလာပါရှင်2018ခုနှစ်မတ်လ6ရက်အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိ VOA American တန်ရဲ့အစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9ဒိုမီတာ18 19နဲ့25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါအင်္ဂါနေ့ညနေခင်းသတင်းတွေကိုကိုအောင်နဲ့အတူချင်းညာပေးမှာဖြစ်ပါတယ်စီးရီးယားဆိုးရွားတက်တွေကဘုံကျဲတိုက်ခိုက်တာတွေဆက်လုပ်နေတာကြောင့်နိုင်ငံတကာအကူအညီပေးအဖွဲ့တွေဟာသူတို့ရဲ့လုပ်ငန်းစဉ်တွေကိုရပ်ပြီးတော့အရှိကူတာဒေသကနေပြန်လည်ထွက်ခွာနေကြပါတယ်။မြန်မာလုံခြုံရေးတက်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ချိုးဖောက်မှုတွေကိုဆက်ပြီးတော့ကျူးလွန်နေတော့မှဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာတောင်ကိုရီးယားသမ္မတရဲ့အထူးကိုယ်စားလှယ်အဖွဲ့ကိုတနင်္လာနေ့ကဂုဏ်ပြုညစာနဲ့တက်ခင်းကြိုဆိုခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ။
ဒီညနေခင်းဆက်ပြီးနားဆင်ရမယ့်စီစဉ်တွေမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရရဲ့စစ်စင်ရေး6လကျော်လာခဲ့ပေမဲ့လူမျိုးနွယ်စုလိုက်ရှင်းလင်းတာစနစ်တကျရှိနေဆဲဖြစ်တဲ့အကြောင်
း Stories they recount are truly harrowing and there's a real consistent nature of the atrocities that they still
ဘင်္ဂလားဒေ့ရှ်ရောက်ကုလလူခွင့်ရေးအကြီးအကဲရဲ့ပြောကြားချက်တွေကိုနားဆင်နိုင်ပါတယ်။သီရိလင်္ကာမှာတော့ဗုဒ္ဓဘာသာနဲ့မွတ်စလင်အတိုင်းဝိုင်းကြပြိပခါကြောင့်အရေးပေါ်အခြေအနေ10ရက်ကြေညာထားရပါတယ်။တနိုင်ငံလုံးအပြစ်ရရေရှမ်းနိုင်ငံရေးအင်အားစုတွေအတွင်းအကျိုးလူမှုတွေ့ဆုံပွဲတွေကျင်းပနိုင်ခြင်းမရှိသေးတာအစိုးရနဲ့ကြေလည်မှုမရသေးလို့လို့ပြောကြပါတယ်။ထိုင်းနိုင်ငံရေရွက်လုပ်ငန်းတွေရှိတဲ့နေရာကိုထိုင်းဝန်ကြီးချုပ်သွားရမှာမြန်မာရွှေ့ပြောင်းလူသမားတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင
်။အမျိုးအမည်မသိတဲ့အစိတ်တစ်မျိုးမျိုးနဲ့ထိတွေ့မိပုံရပြီးတော့အပြင်းထန်တော့ကြမ်းဖြစ်နေတဲ့အတွက်ဆေးရုံတင်ထားရတဲ့ရုရှားသူရှူဟောင်းတူရဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်အစိုးရနဲ့မဆက်သွယ်ရသေးပေမဲ့လည်းဒီကိစ္စစုံစမ်းစစ်ဆေးမှုမှာဗြိတိန်အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားဖို့အသင့်ရှိတယ်လို့ရုရှားကဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အဲဒီနာမကျန်းဖြစ်နေတဲ့သူဟာဆာဂေးစကရီပယ်ဆိုသူဖြစ်ပြီးတော့2010ခုနှစ်ကအမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ကြားသရှူတွေကိုအပြန်အလှန်ဖလှယ်ပြီးတဲ့နောက်မှာဗြိတိန်နိုင်ငံမှာခိုလုံခွင့်ပေးထားတဲ့သူဖြစ်တယ်လို့ဗြိတိန်သတင်းဌာနကပြောပါတယ်။ပေါ်လို့ယုံကြည်ရတဲ့အမျိုးသားကြီးတဦးနဲ့အမျိုးသမီးငယ်တဦးကို Salisbury မြို့ရဲကခုံနှိုင်းရတစ်ခုမှာတတိမေနေတာကိုတနင်္ဂနွေနေ့နေခင်းပိုင်းကတွေ့ခဲ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။သူတို့နှစ်ယောက်ဟာတယောက်နဲ့တယောက်တီးပုံရပြီးတော့မြင်သားတဲ့ဒဏ်ရာတစ်စုံတစ်ခုရထားတာမရှိဘဲသူတို့ကို Salisbury စေယုံကိုခေါ်ဆောင်သွားခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါတယ်။ Scribble နဲ့သူနဲ့အတူရှိတဲ့အမျိုးသမီးဟာအစိတ်တမျိုးမျိုးနဲ့ထိတွေ့မိတယ်လို့တန်တရာရှိနေရှိရပြီးတော့သူတို့နှစ်ဦးဟာစိုးရိမ်စရာအခြေအနေမှာရှိတာကြောင့်အထူးကြက်မှတ်ကုသပေးနေတယ်လို့ဝေရှော်ရဲတို့ကပြောပါတယ်ဒါဖြင့်တစုံတစ်ယောက်ကသူတို့အပေါ်မှာရာဇဝတ်မှုကျူးလွန်ခဲ့တဲ့လောက်ရက်လားဆိုတာကိုလည်းဆက်လက်စုံစမ်းစစ်ဆေးနေတယ်လို့ရဲကပြောပါတယ်ခင်ဗျာ
အမေရိကန်နိုင်ငံတဲ့တင်သွင်းတဲ့တမနီတင်သွင်းကုန်တွေအပေါ်အခွန်25ရာခိုင်နှုန်းကောက်ခံပြီးအလူမီနီယံအပေါ်အခွန်100ရာခိုင်နှုန်းကောက်ခံဖို့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်အောင်စုကပြန်ပြင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထပ်လောင်းပြောကြားလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့သမ္မတအင်ဂျီရောမှာမတွေ့ဆုံခင်နှုန်းကတော့သမ္မတထရမ့်ကတကယ်လို့မျှတမှုရှိတဲ့ NAFTA ကောမြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အသစ်ထွက်ပေါ်လာမယ်ဆိုရင်မက္ဆီကိုနဲ့ကနေဒါနိုင်ငံတွေအတွက်ဒီအခွန်ကောက်ခံမှုကနေကင်းလွတ်ခွင့်ပေးကောင်းပေးနိုင်တယ်လို့ပြောကြားခဲ့တာပါ။NAFTA သဘောတူညီချက်ကြောင့်နှစ်ပေါင်းများစွာစူးစူးဝါးဝါးထိခိုက်ခဲ့ကြောင်းနဲ့ဒါကိုပြန်လည်ညှိနှိုင်းရေးမအောင်မြင်ခဲ့ရင် NAFTA ကနေနှုတ်ထမဖြစ်ကြောင်းသမ္မတကပြောကြားခဲ့ပါတယ်။အမေရိကန်ပြည်သူတွေအတွက်မျှတမှုရှိတဲ့သဘောတူညီချက်ရအောင်ညှိနှိုင်းနေတာဖြစ်ကြောင်းလည်းသူကပြောပါတယ်။ NAFTA ကိုပြုပြင်ပြောင်းလဲနိုင်ဖို့နိုင်ငံသုံးနိုင်ငံလှုပ်ဆောင်နေတာဖြစ်ပြီးနောက်ဆုံးအကြိမ်ဆွေးနွေးပွဲကို Mexico City မှာကျင်းပခဲ့တာပါ။တမနီနဲ့အလူမီနီယံသွင်းကုန်တွေပေါ်ကြီးမားတဲ့အခွန်ကကောက်ခံဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုသူရဲ့ Republican Party ကလွှတ်တော်အမတ်တချို့ကရောကဘာတလွားဒီအမေရိကန်ရဲ့ကုံတဲ့ဘက်နိုင်ငံတွေကပါပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်ခင်ဗျာ
စီးရီးယားဆိုးရွားတပ်တွေကသဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုမြေပြင်ထိုးစစ်တွေရောလေကြောင်းကပါဆက်ပြီးဘုံကျဲတိုက်ခိုက်တာတွေလုပ်နေတာကြောင့်စီးရီးယားနိုင်ငံဂူတာဒေသမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအကူအညီပေးရင်းနှီးတွေဟာသူတို့ရဲ့လုပ်ငန်းစဉ်တွေကိုရပ်ပြီးတော့အဲ့ဒီဒေသကနေပြန်လည်ဆုတ်ခွာနေကြပါတယ်ဘုံကျဲတိုက်ခိုက်မှုတွေဖြစ်နေတာကြောင့်ထရက်ကား46စီးပါတဲ့ရင်းနှီးဟာသူတို့မှာပါတဲ့အထောက်ပံ့တွေကိုအပြည့်အဝမပေးနိုင်ခဲ့ပဲဂူတာဒေသကအဓိကမြို့ဖြစ်တဲ့ဒူမာမြို့ကနေဒမတ်စကတ်မြို့ကိုတနင်္လာနေ့ညနေပိုင်းမှာပြန်လည်ထွက်ခွာလာခဲ့တာဖြစ်ပါတယ် ဘုံကျတိုက်ခိုက်မှုတွေကြားမှာပဲကျွန်တော်တို့အကူအညီတွေပေးနိုင်သလောက်ပေးခဲ့ကြောင်းရဲသားတွေဟာစိတ်မကောင်းစရာအခြေအနေတစ်ခုမှာပိတ်မိနေတယ်လို့ UNHCR အဖွဲ့ရဲ့ Syria နိုင်ငံဆိုင်ရာကိုယ်စားလှယ် Sajad Malik က Twitter ကနေပြောပါတယ်နိုင်ငံတကာအကူအညီပေးအဖွဲ့တွေအားလုံးကတော့ဘေးအန္တရာယ်ခင်းတဲ့အခြေအနေမှာရှိတယ်လို့သူကပြောပါတယ်ဒါပြင်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေကိုတင်ဖို့လှုပ်ထားတဲ့စေဝါအကူအညီတွေအတော်များများကိုကယ်ဆယ်ရေးအဖွဲ့တွေတင်လို့မရအောင်ရုရှားဘက်ကတားဆီးခဲ့သလိုအဲ့ဒီနေရာမှာတခြားအရာတွေနဲ့အစားထုတ်ခွင့်လည်းမပေးခဲ့ဘူးလို့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့တွေကပြောပါတယ်ခင်ဗျာ
အီရန်ရဲ့စီးရီမန်ချက်တွေရှေ့ဆက်မတွန်းနိုင်အောင်တားဆီးရမှာဖြစ်ပြီးဒါနှစ်နိုင်ငံစလုံးအတွက်ပုံစံကျော်ချက်တည်းရဲ့ဖြစ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတင်းတင်းလာနေကဒီသမ္မတအင်ပီရိုမှာပြောကြားခဲ့ပါတယ်ခေါင်းဆောင်နှစ်ဦးကသမရအင်ပီအိုဗယ်ယုံငံမှာတွေ့ဆုံပြီးအီရန်ရဲ့အရှိအလယ်ပိုင်းဒေသတွင်စစ်ရေးတိုးမြှင့်မှုကိုဘယ်လိုကာကွယ်မယ်ဆိုတာအပြင်အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုရပ်ဆိုင်းစေဖို့2015မှာနိုင်ငံတကာနဲ့ချုပ်ဆိုခဲ့တဲ့စာချုပ်နဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ပါတယ်။အခုဆွေးနွေးမှုဟာလုံလောက်မှုမရှိသေးဘူးလို့သမရနှစ်ဦးသမရထရမ့်ကရောဝန်ကြီးချုပ်နေတန်ယာဟူးကပါယုံကြည်ထားတာပါ။သမရထရမ့်မှာဒီစာချုပ်ကိုပြန်လည်ညှိနှိုင်းဖို့လှုံ့ဆော်နေပေမဲ့စာချုပ်ပါတခြားလက်မှတ်ရေးထိုးတဲ့နိုင်ငံတွေဖြစ်တဲ့ဗြိတိန်ပြင်သစ်ဂျာမနီ EU ဥရောပသမဂ္ဂတရုတ်နဲ့ရုရှားတို့စီကထောက်ခံမှုကိုတော့မရခဲ့ပါဘူးခင်ဗျာ
ဒီ UAE American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်ဒီရေကနေအင်္ဂါနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာလုံခြုံရေးတပ်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဆက်ပြီးတော့ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူခွင့်ချိုးဖောက်မှုတွေကိုဆက်ပြီးတော့ကျူးလွန်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကပြောကြားလိုက်ပါတယ်ရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတာတွေမြန်မာဘက်ကဆက်ပြီးလှုပ်ဆောင်နေကြောင်းလူခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမူဂျိုအန်ဒရူးဂီလ်မော့ကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတဲကဒုက္ခသည်စခန်းတွေကိုရောက်ရှိလာတဲ့ရွင်ဂျာရီရဲ့ပြောကြားချက်ပေါ်မှာအခြေခံပြီးတော့သူကအဲ့လိုပြောခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်လကမြန်မာလုံခြုံရေးတပ်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာနယ်မြေရှင်းလင်းမှုတွေလုပ်ရကနေရွင်ဂျာ9သိန်းလောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။နိုင်ငံကလူခွင့်ရေးအဖွဲ့တွေနဲ့ရိုဟင်ဂျာမွတ်စလင်တွေကတော့မြန်မာလုံခြုံရေးတပ်တွေဟာလူသတ်မှုတွေမတိုင်းမှုတွေနဲ့မိရှုဖျက်ဆီးတာတွေကိုကျူးလွန်ခဲ့ကြတယ်လို့ဆွဆွဲခဲ့ကြပါတယ်။ဒါပေမဲ့မြန်မာလုံခြုံရေးတပ်တွေဟာအခုခါမှာတော့အရင်တုန်းကလိုသွေးသံတရရဲနဲ့ရှင်းလင်းဖယ်ရှားမှုမျိုးမဟုတ်ပဲပို့ပြီးတော့အနုညံ့ညင်သားတဲ့နီလန်းတွေကိုတုံးပြီးတော့ရိုဟင်ဂျာမွတ်စလင်တွေငတ်မောခေါင်းမအောင်လှုပ်လာနေတယ်လို့ဂီလ်မော့ကပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာရိုဟင်ဂျာမွတ်စလင်တွေကိုနေရပြန်ရင်းနဲ့ပတ်သက်ပြီးတော့သဘောတူထားကြပြီမဲ့လက်ရှိအခြေအနေရတော့ဒီလူတွေကိုဘေးကင်းလုံခြုံပြီးဂုံတိတ်ကရှိရှိနဲ့ရေရှည်ပြန်နေသွားနိုင်ဖို့ကတော့တိတ်ပြီးတော့မဖြစ်နိုင်သေးဘူးလို့ Mr. Gilmore ကပြောပါတယ်ခင်ဗျာ
။ Australia ကကွယ်ဝင်ကြီးဌာနက2018ခုနှစ်အတွင်းမြန်မာစစ်တပ်ကိုအင်္ဂလိပ်စာသင်ကြားပေးဖို့အတွက်ဒေါ်လာ4သိန်းသုံးဆွဲဖို့စီစဉ်ထားတဲ့ပေါ်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်ရင်းကလူနည်းစုရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတယ်ဆိုတဲ့မြန်မာစစ်တပ်ဟာနိုင်ငံတကာအတိုင်းအဝန်ရဲ့ဆွဆဲမှုတွေရှုတ်ချပစ်တင်မှုတွေနဲ့ရင်ဆိုင်နေရတာပါမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေကြောင့်2019ဩဂုတ်လအတွင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံသွားတဲ့ရိုဟင်ဂျာ9သိန်းနီးပါးရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားတယ်လို့လူခွင့်ဆိုင်ရာသူကိုယ်စားလှယ်ယဟင်းလီကလည်းဒီလုပ်ရက်ကိုလူမျိုးရုံးတပ်ဖြတ်မှုအဖြစ်ပြောဆိုထားပါတယ်မြန်မာနိုင်ငံနဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေမလုပ်ဖို့မဟာမိတ်တို့ရဲ့တောင်းဆိုချက်ကိုစန့်ကျင်တဲ့ Australia ဟာနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေဖြစ်ကြတဲ့ Amnesty International နဲ့ Human Rights Watch တို့ရဲ့တိုက်တွန်းချက်တွေကိုလည်းလိလိရှိထားပါတယ်မြန်မာအစိုးရနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ပြီးတန်တမာရေးနည်းနဲ့တတိထားဆက်ဆံမဲ့ Australia အစိုးရရဲ့နည်းပြဟာဆိုးရွားလာတဲ့ရခိုင်ပြည်ပခကိုညှိနှိုင်းအပြေရှာပေးနိုင်မှာမဟုတ်သလိုနိုင်ငံတကာမှာ Australia ရဲ့ဂုဏ်သတင်းကိုသာထိခိုက်စေလိမ့်မယ်လို့AI အဖွဲ့ရဲ့တာဝန်ရှိသူတူဖြစ်တဲ့ဒိုင်ယနာဆေးရက်ကပြောပါရခင်ဗျာ
သီရိလင်္ကာနိုင်ငံအလယ်ပိုင်းခန်ဒီမြို့မှာဗုဒ္ဓဘာသာတွေနဲ့မွတ်စလင်တွေကြားပဋိပက္ခတွေဖြစ်ပြီးတရားချာမှာ တရကြာဒီကနေ့မှာပဲအကြမ်းဖက်မှုတွေမဖြစ်အောင်ထိနေအနေနဲ့သီရိလင်္ကာဆိုရကနိုင်ငံတော်အရေးပေါ်အခြေအနေကိုဆဲချကြီးညာလိုက်ပါတယ်သီရိလင်္ကာနိုင်ငံမှာဖိခဲ့တဲ့အတွင်ဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားထင်မှားမှုတွေတိုးလာနေပြီးတော့တချို့ဗုဒ္ဓဘာသာအစွန်းရောက်အဖွဲ့တွေကတော့မွတ်စလင်တွေဟာလူတွေကိုသူတို့ဘာသာထဲဝင်အောင်အတင်းလှုပ်ဆောင်ပြီးတော့ရှေးဟောင်းဗုဒ္ဓဘာသာအမွေနှစ်နေရာတွေကိုလည်းဖျက်ဆီးပစ်ခဲ့တယ်လို့ဆွဆွဲခဲ့ကြပါတယ်အထူးကြုံနေနိုင်ငံတွေတခြားနေရာတွေကိုမပြတ်နှံ့အောင်ကာကွယ်တဲ့အနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကိုဆဲချကြီးညာဖို့အစွန်းရောက်အဖွဲ့အထူးစည်းဝေးအတွက်မှဆုံးဖြတ်လိုက်တယ်လို့သီရိလင်္ကာအစိုးရပြောခွင့်ရကရိုက်တာသတင်းဌာနကိုပြောပါတယ် Facebook လူမှုကွန်ရက်မှာအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ရေးသားနေသူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူဖို့ဆုံးဖြတ်ထားတယ်လို့လူမှုကွန်ရက်ဒီမှာရေးသားရတဲ့ပတ်သက်ပြီးတော့သူကပြောကြားခဲ့ပါတယ်မွတ်စလင်ဈေးဆိုင်တစ်ခုကိုလူကမီးရှို့ဖျက်ဆီးပြီးတဲ့နောက်သီရိလင်္ကာအစိုးရကခန်ဒီမြို့ကိုသီရိလင်္ကာစစ်တပ်နဲ့ထူးရက်တပ်ဖွဲ့ကိုဆေးလွတ်ပြီးတော့ဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့ညမထွန်းမိန့်ကိုလည်းဒီကနေ့မှထုတ်ပြန်လိုက်ပါတယ်ခင်ဗျာ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းဟာတောင်ကိုရီးယားသမ္မတရဲ့အထူးကိုယ်စားလှယ်အဖွဲ့ကိုတနင်္လာနေ့ကဂုံပြူညစာနဲ့တက်ခင်ချူဆူခဲ့ပါတယ်အဖွဲ့ဝင်ဆယ်ဦးပါတဲ့ဒီအထူးကိုယ်စားလှယ်အဖွဲ့ကိုသမ္မတမွန်ချေအင်းရဲ့ထိတ်တန့်မျိုးသားလုံချုံရေးအချံပေးချောင်းအယန်ကဦးဆောင်ပြီးပျုံရန်ကိုဆိုးကနေလေရင်နဲ့တိုက်ရိုက်လာရောက်တာပါကိုရီးယားကျွမ်းကျင်တဲ့နျူကလ িয়ার ကင်းစင်ရေးနဲ့ထာဝရညီညာရေးအတွက်တောင်ကိုရီးယားသမ္မတအခိုင်အမာမှာလိုက်တာတွေကိုမြောက်ကိုရီးယားကိုရှင်းပြဖို့အခုလိုလာရောက်တာဖြစ်တယ်လို့အဖွဲ့ကောင်းဆောင်ကရှင်းပြပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုအောင်တို့ပြောပြပေးသွားတာပါရှင်အခုရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတော်ဘက်ကိုအရင်ဆုံးနှာစင်ရပါမယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းအစိုးရတပ်ရဲ့စစ်စင်ရေးတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေကြတာ6လအထိအချိန်ကြာလာပေမဲ့အခုချိန်ထိကိုလူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားတဲ့လောရမျိုးတွေစနစ်တကျဆောင်ရွက်နေတာတွေရှိနေတော့မယ်လို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ကုလသမဂ္ဂလူအခွင့်ရေးအကြီးအကဲကပြောပါတယ်မကြာခင်ရပ်ပိုင်းတွင်းကပဲထွက်ပြေးလာတဲ့ဒုက္ခသည်တွေကိုတွေ့ဆုံခဲ့ပြီးတဲ့နောက်အခုအချိန်နေတိုင်းဆိုရင်ဒုက္ခသည်တွေနေရပြန်ရေးမဖြစ်နိုင်သေးဘူးလို့လည်းသူကမှတ်ချက်ပြုခဲ့ပါတယ်အပြည့်အစုံကိုကိုသားညုံကပြောပြမှာပါရှင်
ဒီခိုင်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေဟာ6လကြာလာပြီဆိုပေမဲ့အရင်လိုပဲဒီ ethnic cleansing ဆိုတဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုတွေကရှိနေတော့မယ်ဆိုပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ကပြောဆိုလိုက်တာပါအရင်နှစ်တုန်းကလိုသွေးသံတရေရဲ့ရှင်းလင်းဖယ်ရှားမှုလိုနီလာမဟုတ်တော့ဘဲနဲ့ပို့ပြီးတော့ညင်သားတဲ့နီလာတွေကိုတုံးပြီးတော့ Ranger Muslim တွေငတ်မုတ်ခေါင်းပါပြီးနေထိုင်လို့မရအောင်လုပ်လာတယ်လို့လည်းကုလသမဂ္ဂအကြီးအကဲကဆွဆွဲခဲ့ပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုရောက်ရှိနေတာဖြစ်ပြီးတော့အဲဒီမှာဒုက္ခသည်တွေကိုတွေ့ဆုံစကားပြောခဲ့ပါတယ
် Today I had a
set of မြန်မာနေဇက်ကိုဖျက်ပြီးရောက်လာတဲ့သူတွေနဲ့စကားပြောဖြစ်ပါတယ်သူတို့ပြန်ပြောတာတွေကိုနားထောင်ရင်တကယ်ကိုနာကျင်ခံစားရပါတယ်သူတို့ခံစားနေရတဲ့ဆူဆူဝါအခြေအနေမျိုးတွေဟာတကယ်ကိုစဉ်ဆက်မပြတ်ဖြစ်နေတာပ
ါပြီးခဲ့တဲ့နှစ်ဩဂတ်လမှာအစိုးရလုံခြုံရေးစခန်းတွေကိုအာဆာလက်နက်ကိုင်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရကတံပြန်စစ်ဆင်ရေးတွေပြုလုပ်ခဲ့ရမှာဒေသခံရိုဟင်ဂျာ9000တိပါဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရောက်ရှိလာတယ်လို့ကုလသမဂ္ဂကစာရင်းပြုစုထားပါတယ်။စစ်စင်ရေးတွေရပ်သွားပြီဆိုပေမဲ့လည်းအခုနောက်ပိုင်းမကြမီရပ်ပိုင်းတွေအထိကိုဒုက္ခသည်တွေဟာနေဆက်ဖြတ်ကျော်ပြီးတော့ထွက်ပြေးနေကြရုံပဲလို့လည်းဆိုပါတယ်။ဒါဟာအသက်နှစ်ကလင်းစင်းဆိုတဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုမြောက်တယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကသုံးသပ်ပြောပါတယ်။အဖြစ်ပျက်ကိုသုံးသပ်တဲ့နေရာမှာအခြားချင်းတွေတဲ့ဒုက္ခသည်စခန်းမှာမြင်ရကြားတဲ့ချင်းတွေဟာအဓိကဖြစ်တယ်လို့သူကဆိုလိုပါတယ
်။ Nobody wants to reward the ethnic cleansers.on the Myanmar side.
ဒီနေရာတွေကိုကြည့်ရင်တပ်ဖြတ်နေတာတွေတင်မကတော့ပါဘူး။လိမ်ပိုင်းဆိုင်ရာအဓမ္မကျင့်မှုတွေကျူးလွန်နေုံနဲ့မဟုတ်တော့ပါဘူး။လူတွေကိုချင်းချောက်မောင်းထုတ်နေုံနဲ့မဟုတ်တော့ပါဘူး။ဒီလူတွေရဲ့အနာဂတ်နေထိုင်မှုဘဝတွေကိုဖျက်ဆီးပစ်ဖို့စနစ်တကျကိုကြိုးပမ်းဆောင်ရွက်နေတဲ့ပုံဖြစ်နေပါပြီ
။မြန်မာဆွေကတော့ဒုက္ခသည်ပြန်လည်လက်ခံရေးအတွက်ပြင်ဆင်ဆောင်မှုတွေလုပ်နေပြီးတော့ဒီနေရာမှာကုလသမဂ္ဂအေဂျင်စီချို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုပါရယူဖို့အတွက်ဖိတ်ခေါ်ထားပါတယ်။ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ကတော့အခုလိုအခြေအနေမျိုးမှာဒုက္ခသည်တွေအနေနဲ့ဂုံတိတ်ခါရှိရှိလုံလုံချင်ချင်နေရပြန်ရေးဆိုတာမဖြစ်နိုင်သေးဘူးလို့သူကမြင်ပါတယ
်။ I do not buy for one moment the narrative that some of those who were responsible
ညွှန်းနယ်စုရှင်းလင်းဖယ်ရှားရေးမှာတာဝန်ရှိတဲ့သူတွေရဲ့ပြောစကားတွေကိုနည်းနည်းမှမယုံပါဘူး။ကိုဖြစ်ချင်တာကိုဘာသာဟောကိန်းထုတ်နေတယ်လို့ပါပဲ။ဒီလူတွေကိုအခုလိုမောင်းထုတ်ပြီးစိုးစိုးဝါဖြစ်အောင်လုပ်မယ်သူတို့ရဲ့မျောလင်းချက်တွေအားလုံးဖျက်ဆီးခံရမယ်ဆိုရင်တည်ကြပါရဲသူတို့ဟာအစွန်းရောက်သွားကြမှာပါ
ရခိုင်မြောက်ပိုင်းမှာမြန်မာစုရရဲ့ပြီးခဲ့တဲ့နှစ်စစ်စင်ရေးတွင် Ranger 6900ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့နေကြာမဲ့ဆောင်းအများအဖွဲ့ကခန့်မှန်းထားပါတယ် Ranger ကြေးရွာတော်များများမိရှုဖျက်ဆီးခံခဲ့ရပြီးတော့ကြေးရွာ55ရွာထက်မနည်းလုံးဝကိုဖျက်ဆီးခြင်းခံခဲ့ရတယ်လို့လူခွင့်အဖွဲ့တွေကဂျူရီတပ်ပုံတွေကိုကိုးကားပြီးတော့ဖော်ပြခဲ့ကြပါတယ် မြန်မာအစိုးရရောမြန်မာစစ်တပ်ဘက်ကပါဒါရီဟာမမှန်ကန်တဲ့ဆွဆွဲချက်တွေပဲဖြစ်ပြီးတော့မြန်မာနိုင်ငံနဲ့မြန်မာအစိုးရကိုပုံရိပ်ပြအောင်လို့လှုပ်ကြံပြောဆိုမှုတွေဖြစ်တယ်လို့မြင်ပါတယ်။လက်ရှိမှာတော့ရခိုင်မြောက်ပိုင်းဒေသကိုသတင်းတောက်တွေလွတ်လွတ်လပ်လပ်တောရောက်နိုင်ခြင်းမရှိသေးသလိုကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေလည်းထိရောက်မပေးနိုင်သေးပါဘူး။မြန်မာအစိုးရကတော့ဒီ ICRC နဲ့ပေါင်းပြီးတော့ချက်ချင်းနီလှူရှာမှုအတွင်နဲ့ကူညီရေးတွေဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။မကြမီရပိုင်းကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မြင်းပေါ်မှာဒုက္ခသည်အချို့နေထိုင်တာနဲ့ပတ်သက်လို့နယ်စပ်မှာတင်းမာမှုအနေနဲ့ဖြစ်ခဲ့ပါတယ်။ဒါပေမဲ့အခုရာဒီဒုက္ခသည်အတော်များများဘင်္ဂလားဒေ့ရှ်နယ်မြေတဲကိုဝင်ရောက်သွားခဲ့တယ်လို့မြန်မာဘက်ကလူညိုကြီးပြန်လျှော့ခဲ့တာမို့လို့တင်းမာမှုအတန်ငယ်တော့လျော့သွားပါတယ်။လူခွင့်ဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအခုလိုမျိုး၄ရက်ကြာလာရောက်တဲ့ခီးစဉ်အချိန်မှာပဲမြန်မာနဲ့ရိုဟင်ဂျာဒုက္ခသည်တွေရေကိစ္စဟာဆွစ်ဇာလန်မှာကျင်းပနေတဲ့လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးကြီးရဲ့အလေးပေးပြောစရာအကြောင်းအတစ်ခုလည်းဖြစ်နေပါတယ်ခင်ဗျာ။
ကိုတာညုံပြောပြသွားတာပါရှင်။တိရီလင်္ကာနိုင်ငံကန်ဒီခရိုင်မှာတော့ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်အတိုင်းဝိုင်းတစ်ခုကြားပြိပခဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာအစိုးရကနိုင်ငံတော်အရေးပေါ်အခြေအနေ10ရက်သတ်မှတ်ကြေညာထားပါတယ်။အများစုဗုဒ္ဓဘာသာဝင်တွေနဲ့လူနည်းစုမွတ်စလင်တွေကြားပြိပခဖြစ်ခဲ့တဲ့ကန်ဒီခရိုင်အတွင်းမှာချက်ချင်းညမထွက်ရအမိန်ကြေညာပြီးတော့အခြေအနေကိုလည်းထိန်းထားခဲ့ပါတယ်။မြန်မာနိုင်ငံကစာတင်သားယဟန်တွေနဲ့သီလရှင်တွေယာနဲ့ချီပြီးတော့ရှိနေတဲ့သီရိနိုင်ငံတွင်လုံခြုံရေးနောက်ဆုံးအခြေအနေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။သီရိလင်္ကာနိုင်ငံဂန္ဒီခရိုင်တွင်ကတီတီနီယာမြို့မှာအများစုဗုဒ္ဓဘာသာဝင်တွေနဲ့အနည်းစုမွတ်စလင်လူမှုအတိုင်းဝိုင်းကြားမနေ့တနင်္လာနေ့ကပြိပခါဖြစ်ခဲ့ပြီးတဲ့နောက်မှာတော့အစိုးရကမြို့ကိုညမထွက်ရအမိန့်ထုတ်ခဲ့ပါတယ်။အခင်းဖြစ်ခဲ့တဲ့ဂန္ဒီခရိုင်တွင်းမှာမြန်မာနိုင်ငံကစာတင်သားယဟန်တွေနဲ့သီလရှင်စုစုပေါင်း36ပါးလောက်ရှိနေပြီးအခုချိန်ထိတော့အခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့စာတင်သားဥပဇင်အရှင်ဓမိတာရကမိန့်ပါတယ်။ဟိုန
ည်းနည်းဟိုလူစုလူဝေးဖြစ်မှာဆိုလို့ထင်တယ်။ဟိုမဆော့ကိုင်းတာပဲရှိရလေ။ဒီညလူငယ်တွေ6နိုင်ကျော်လောက်နဲ့မနေ့6နိုင်အထိပေါ့အဲ့လောက်အထိပဲသတ်မှတ်ထားပါ။ဘလိုမျိုးကြီးမင်းရဦးကျင်းသွားတဲ့အချိန်များတော့မင်းရတော့ကံနေရောက်ခဲ့တယ်ဒါပေမဲ့လောတော်ရည်ရမ်းမှာဘယ်လိုမျိုးပြောမလဲဒီလုံခြုံရေးတွေစောင့်တာချတာတော့မရှိဘူးဦးရင်းပေါ့နော်ဦးရင်းရဲ့အတွေ့အကြုံကပြောမယ်ဆိုရင်ဒီမှာနေရတဲ့ကြုံရတခုခုဖြစ်မှာဆိုရင်သူကတော်တော်များချက်ချင်းရောက်လာတာသူကနေရာလေးရဲတော့ဒီစစ်တပ်တွေကလေဆက်လာပြီးတော့သူလုံအောင်သူကထိန်းထုတ်တာစားရည်အဖြစ်မခံဘူးပေါ့စိတ်မပြန့်ခံစိတ်ပြီးတော့ဘေးတွေနေနေနေကြည့်အောင်အဲ့ဒီတခုတော့ဒီမြင်ရတယ်ပေါ့
ကျမ
အဲ့တော့ဒီကန်နည်းနည်းပြင်မဲ့စံပြတ်ရှိတော့ဦးတို့ဘာတွေမရောက်လာအောင်ဒီနေ့မကြောက်ပါမှာ
ကျမ
အဲ့မဲ့တခုတော့ဟိုကတည်းကဒီနေ့ဘတ်စားနေသိပ်ပြီးတော့မသွားဘူးဒီနေ့ဟိုကရှင်းတယ်ဘောနဘတ်စားဆွတ်တာဘလို့ဘာကြောင့်လဲတော့ဦးတို့မသိဘူ
းဒီကနေ့အင်္ဂါနေ့မှာတော့အစိုးရကနိုင်ငံတော်အရေးပေါ်အခြေအနေ၁၀ရက်ကြီးညာလိုက်ပါတယ်တီတီနီယာမြို့ကမွတ်စလင်ပိုင်းဈေးဆိုင်တစ်ခုကိုလူအုပ်ကမိရှို့ခဲ့ပြီးတဲ့နောက်မှာတော့ဆင်ဟာလိဗုဒ္ဓဘာသာအတိုင်းဝိုင်းနဲ့လူနည်းစုမွတ်စလင်တွေကြားပြိပခါရီမဖြစ်ရေအစိုးရကတပ်ဖွဲ့တွေအထူးရဲတပ်ဖွဲ့တွေကိုဆီလွတ်ထားပါတယ်မွတ်စလင်ပိုင်းဈေးဆိုင်ကိုလူအုပ်ကမိရှို့ခဲ့ပြီးနှစ်ဖက်လူမှုအတိုင်းဝိုင်းကြားစူပုံမှုဖြစ်ခဲ့ပြီးတဲ့နောက်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အတွက်လဲမနေ့တနင်္လာနေ့မှာဂန္ဒီမြို့ကရဲစခန်းရှိဆန္ဒပြတောင်းဆိုခဲ့ကြပါတယ်မြန်မာစာတင်သားယဟန်အပါ300ကျော်သတင်းသုံးနေတဲ့မြို့တော်ကိုလံပိုမှာလဲအခြေအနေတည်ငြိမ်နေပါတယ်ကိုလံပိုမှာသတင်းသုံးနေတဲ့ဥပဇင်အရှင်ညာနေတာကအခုလိုမိတ်ပါတယ
်အချင်းကြီးကကိုလံပိုမှာအလုံးတည်နေတယ်ဒီမှာကြီးအလုံးတည်နေတယ်ဒီငိုအရင်တိုင်းမှာဘာမှထူးဆန်းအောင်ဖြစ်သွားတာမရှိအဲ့ဒီဖြစ်တာကကန်ဒီမှာဆိုတော့အဲ့ကန်ဒီမှာတော့အဲနည်းနည်းဝါဖြစ်တာပေါ့ညောင်းထက်အမိတ်ထုတ်တာဆိုတော့ဒီတာမန်ချင်းတော့မဟုတ်ဘူးဒီကိုလံပိုကတော့ပုံမှန်ချင်းနေပါမယ်ဘာမှထူးဆန်းမဖြစ်ဘူ
းလူဦးရေ23တန်းရှိတဲ့သီရီလင်္ကာနိုင်ငံမှာမွတ်စလင်လူဦးရေက900ခန့်နှုန်းသာရှိပြီး80ရာခိုင်နှုန်းကဗုဒ္ဓဘာသာဝင်တွေဖြစ်ပါတယ်။ဟိန္ဒူဘာသာဝင်73ရာခိုင်နှုန်းလည်းအတူရှင်တွဲနေထိုင်တာဖြစ်ပါတယ်ရှင
်။မတ်တင်ဂီထိုက်ပြောပြခဲ့တာပါရှင်။ထိုင်းနိုင်ငံမှာရေလုပ်ငန်းနဲ့ရေရွက်ပစ္စည်းအများဆုံးထုတ်လုပ်တဲ့စမုတ်စကွန်ခရိုင်မဟာချိုင်ဒေသကိုမတ်လ9ရက်နေ့ကထိုင်းဝင်ကြီးချုပ်ကိုတိုင်ကွင်စင်လေ့လာခဲ့ပြီးမြန်မာအလုပ်သမားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာအလုပ်သမားတွေကိုဥပဒေနဲ့အညီကာကွယ်စောင့်ရှောက်ပေးနေတဲ့အကြောင်းကိုလည်းမြန်မာအလုပ်သမားတွေနဲ့တွေ့ဆုံစဉ်မှာဝင်ကြီးချုပ်ကပြောသွားပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကပြောပြမှာပါရှင်
။စမုတ်စခွန်ဒေသမဟာချိုင်မြို့နယ်အတွင်းကိုထိုင်းဝင်ကြီးချုပ်ပရာယုချန်အိုချာကိုတိုင်ကွင်းစင်းလေ့လာပြီးအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့မြန်မာအလုပ်သမားတွေကိုတွေ့ဆုံသွားခဲ့တာပါ။ထိုင်းဝင်ကြီးချုပ်ရဲ့ခီးစဉ်နဲ့ပတ်သက်လို့ရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကအခုလိုသုံးသပ်ပြပါဗျာ
တမန်စာဆုံးတွေတောက်လာတဲ့ဆိုတာကဆိုင်းနိုင်ငံမှာရှိတဲ့ခရိုင်အမှုဆက်ဆံတွေမှာတမန်စာကအင်းနေရတဲ့ပြည်သူစားတောက်ဒီနဲ့ဘာနဲ့ငါမျိုးဒီကတင်ဘူးတဲ့ဒေတာကြီးတွေဆိုတာနေနေအရောက်ဝင်ရုပ်ကိုယ်တိုင်ကွင်းစင်းလာတယ်ဆိုတာကတတိပောက်ပြလာလေလုံသားကြီးနဲ့ပတ်သက်လို့ပြဿနာတွေအများကြီးနောက်ပြင်းနေရတဲ့ပြည်သူစားတောက်နဲ့ပတ်သက်တဲ့လုံလုံငန်းကြီးတွေမှာလည်းပြဿနာတွေအများကြီးအဲ့ဒါဒီပြည်သူကစနေကြကွင်းစင်းလေးလာမှအနာတော့ကောင်းလို့မဆိုပြလာပါပဲအဲဒီကတော့နိုင်ငံကပြည်ပြန်ကြောင်းနိုင်မှုတွေလုပ်နေပြီးဥပဒေနဲ့အညီဆိုတမတော်ကာကွယ်ဆောက်ရှောက်မှုတွေပြည်နေပြီးတာဝန်ပေါ့နော်ကာကွယ်ဆောက်ရှောက်မှုပြည်နေပေါ့ဗျာ
ထိုင်းနိုင်ငံဟာပင်လယ်ပြင်မှာငါးဖက်လုပ်သားတွေကိုကျွန်းနေတဲ့ဖွဲ့ခိုင်းစီတယ်ရေရက်ပစ္စည်းစက်ရုံတွေမှာလည်းကလေးလုပ်သားတွေကိုခိုင်းစီတယ်ဆိုပြီး EU ဥရောပအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုခံနေရပြီးလူကုန်ကူးမှုတွေအစိုးဆုံးဖြစ်နေတယ်လို့လည်းသတ်မှတ်ခံခဲ့ရတာပါဒီအတွက်ထိုင်းဆိုရကလူကုန်ကူးမှုတွေကိုဖမ်းဆီးမှုတွေလုပ်လာခဲ့ပြီးတဲ့နောက်အလုသမားတွေအားလုံးကိုတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။ဒီနောက်မှာတော့စိုးရတဲ့အခြေအနေတွေကိုတဖြည်းဖြည်းထိန်းချုပ်မှုတွေလှုပ်လာနိုင်ခဲ့တယ်လို့ဆိုပါတယ်
။ Human trafficking ကိုခေါ်တဲ့ဒီလူကုန်ကူးမှုပြဿနာ၊နောက် child labor လို့ခေါ်တဲ့ကလေးလူသမားပြဿနာ၊နောက်က forced labor လို့ခေါ်တဲ့အတင်းအဓမ္မဖမ်းဆီးမှုအဲ့ဒါတွေနဲ့တော့တန်ခတ်ထားတာ။အဲ့ဒါတွေကိုသူကျူးလာပြီးဟိုပြစ်ဒဏ်တွေရောအောင်ကျူးလာလာတဲ့အတွက်ကြောင့်ဟိုစိုးရတဲ့အခြေအနေတွေရတဲ့တဖြည်းဖြည်းတော့ရောပါလာတာလို့သိရပါတယ်။
မြန်မာလူသမားတွေနဲ့တွေ့ဆုံချိန်မှာတော့လုံအားကတိုးပေးရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးချုပ်ကမြန်မာနိုင်ငံမှာတနည်းလုံအားကဘလောက်ရသလဲဆိုတာကိုလည်းမေးခွန်းထုတ်ခဲ့ပြီးထိုင်းနိုင်ငံမှာတော့တနည်းလုံအားကဘတ်300ကျော်မြန်မာငွေနဲ့ဆိုကျပ်ငွေ 12,000 ကျော်ရတယ်မဟုတ်လားဆိုပြီးပြန်လည်းမေးခွန်းထုတ်ခဲ့ပါတယ်။ဒါပေမဲ့လုံအားကတိုးပေးရေးကိစ္စတွေကိုသူ့အနေနဲ့သဘောတူတဲ့အကြောင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့ကလည်းထိုင်းနိုင်ငံရဲ့တရားဥပဒေကိုလေးစားလိုက်နာဖို့နဲ့ထိုင်းနိုင်ငံကိုချစ်မြတ်နိုးကြဖို့ဆိုပြီးမှာကြားသွားခဲ့ပါတယ်။မြန်မာနိုင်ငံကတော့ပြီးခဲ့တဲ့ရက်ကပဲအနှိမ့်ဆုံးလုံအားကအဖြစ်တနေ့ကိုကျပ်ငွေ 4,800 သတ်မှတ်ပေးခဲ့ပြီးထိုင်းဘတ်ငွေနဲ့ဆိုရင်တော့ဘတ်ငွေ 120 ဝန်းကျင်ရရှိမှာဖြစ်ပါတယ်။ဒီအတွက်လုံအားကလစာနှဲပါတာဝင်ငွေထွက်ငွေမများတာအလုတ်ကန်အခွင့်အလမ်းတွေမရှိတာတွေကြောင့်ထိုင်းနိုင်ငံထဲကိုနေ့စဉ်မဲဆောက်မြောက်တွေချစ်ကြေတရားပေါ်ကနေထောင်ကနန်းရှိတဲ့အလုတ်သမားတွေဝင်ရောက်လာနေစေဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ကတော့ထိုင်းနိုင်ငံအတွင်းမှာအိန္ဒိယချင်းနိုင်ငံတွေကအလားရောက်လုလုကန်နေကြတဲ့လူဦးရေ9,000,000ကျော်ကိုတရားဝင်မှတ်ပုံတင်တဲ့အခြေအနေကနှိကွေးနေတာမို့အများဆုံးအဆုံးသတ်ဖို့အတွက်သူ့ရဲ့အစိုးရတာဝန်ရှိသူတွေကိုပြောဆိုသွားပါတယ်။ထိုင်းဆိုရသတ်မှတ်ထားတဲ့အချိန်တိုင်းစည်ရင်မပေးသွင်းတဲ့သူတွေအလုလုခွင့်လက်မှတ်မှတ်ပုံမတင်တဲ့သူတွေကိုတော့ဖမ်းဆီးသွားမယ်လို့လည်းထိုင်းဝန်ကြီးချုပ်ကစပော့စခွန်ဒေတာကိုခွင်းစင်းလေးလာမှုလုပ်စင်မှာတတိပေးသွားပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။မကြခင်ကတနိုင်ငံလုံးပြည့်ရရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့တဲ့မွန်ပြည်သက်ပါတီဟာနောက်လာလာမှာမွန်အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့ပြင်ဆင်နေပြီးလူမှုတွေ့ဆုံဆွေးနွေးပွဲတွေကိုလည်းဒီလအတွင်းစတင်ပွဲရှိပါတယ်။ဒါပေမဲ့ရှမ်းနိုင်ငံရေးအင်အားစုတွေမှာတော့အကျိုးလူမှုတွေ့ဆုံဆွေးနွေးပွဲတွေကျင်းပရေးမှာအစိုးရနဲ့ကြေလည်မှုမရှိသေးတာကြောင့်ရှမ်းအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးလုပ်ငန်းမစနိုင်သေးတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရင်ညီလာက27ရာစုပင်လုံတတိယအစည်းအဝေးကို AB လကုံဒါမမုတ်မေလာဆန်းမှာကျင်းပဖို့ပြင်ဆင်ထားချိန်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေဟာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ပြင်ဆင်ထားကြပါတယ်ပြီးခဲ့တဲ့လအတွင်းက NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့တဲ့မွန်ပြည်သက်ပါတီကတော့မကြာခင်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲနဲ့လူထုတွေးဆောင်ပွဲတွေကျင်းပဖို့ရှိနေကြောင်းမွန်ပြည်သက်ပါတီကပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလာကပြောပါတယ
်လူမျိုးလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကကျွန်တော်တို့ဟိုဒီရင်ဆောင်ရွက်နေတော့ပါပဲရှင်းလားလောက်မှာတော့ဖြစ်နေလိမ့်မယ်ထင်ပါတယ်လူထုတွေးဆောင်ပွဲတော့ကျွန်တော်တို့အဲ့ဒီမတိုင်ရင်တော့မတိုင်ခင်မှာလောက်ဖို့တော့ရှိပါတယ်
တိုင်းရင်းသားလူမျိုးတချို့မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကျိုးဖြစ်လူထုတွေးဆောင်ပွဲတွေကျင်းပရမှာအကန့်အသတ်တွေရှိနေပါတယ်။မွန်ပြည်သက်ပါတီအနေနဲ့လူထုတွေးဆောင်ပွဲကျင်းပမဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ဝင်းလာကအခုလိုဆက်ပြောပါတယ
်။နေရာတစ်ခုနဲ့တစ်ခုတော့ဟိုမတူပြောပြတာတဲ့တဘောလို့ရှိမလားတော့မပြောတာ။ကျွန်တော်တို့မှာကြတော့အဲ့ဒီလိုမရှိခဲ့ဘူးခင်ဗျာ။ရှိခဲ့ဘူးဆိုတာကဒီကျွန်တော်တို့ NCA မဟုတ်ရင်တော့လည်းပဲကျွန်တော်တို့လောက်လာခဲ့တာရှိပါတယ်။အခုလည်းပဲကျွန်တော်တို့အဲ့ဒီသဘောပဲလေကျွန်တော်တို့လူလူနဲ့တွေ့မယ်ဆိုပြီးတော့ကျွန်တော်တို့အချင်းတွေတင်ပြချင်းနေမယ်နောက်သူတို့ကြီးကဒါပြောမလဲနားထောင်မယ်အဲ့ဒီသဘောတော့ကျွန်တော်တို့လောက်ကိုရှိပါပဲအဲ့ဒါလည်းမကြင်ဖြစ်မှာကျွန်တော်တို့လေအဲ့ဒါကျွန်တော်တို့ဒီလအဲမှာပဲလောက်ကိုရှိပါတယ်
ရှမ်းနိုင်ငံရေးအင်အားစုတွေကတော့အကျိုးလူထုတွဲဆုံပွဲတွေကျင်းပရေးနဲ့ပတ်သက်ပြီးအစိုးရနဲ့ပြည်လည်မှုမရသေးတာကြောင့်ရှမ်းမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက်လုပ်ငန်းစတင်နိုင်တာမရှိသေးကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့တွဲဖက်အတွင်းရေးမှူးစိုက်ကြုံညွန့်ကပြောပါတယ်
ကျွန်တော်တို့စစ်ဆင်နိုင်ထားတဲ့နေရာတွေကျွန်တော်ပြောနေအဲ့ဒါလောလောဆယ်လာဒီတိုင်းပဲကျွန်တော်တို့ဆက်မှာတော့လှောက်ရှားတာမရှိကျွန်တော်တို့စီစဉ်ထားတဲ့အတိုင်းပဲကျွန်တော်တို့လူစုတွေ့မယ်ပြင်တောင်ကြီးမှာချိုးဆွေးနွေးပွဲလုပ်မှာပြင်နေနေသွားမယ်အဲ့ဒီပုံစံပဲကျွန်တော်တို့လုပ်ဖို့စီစဉ်ထားတယ်ဒါကအကြံပြုတာဒီလိုကမြို့တွေကိုတောင်းတွေ့ခိုင်းမယ်နဲ့ဒီမြို့ကလူတွေကိုလင်းရှင်းကိုခေါ်လာခိုင်းတဲ့တော့ဟောတာဒါအတိတ်ပဲမရှိဘူးအဲ့ဒါကျွန်တော်တို့အနေနဲ့ကတော့စိတ်လုပ်ဖို့မရှိဘူးအဲ့လိုမျိုးဟာဒီအစားစားကတော့မပြောတော့
February 28ရက်နေ့ကကျင်းပတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုသဘောတူစာချုပ်အကောင့်ထယ်ဖို့မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM မှာအစိုးရနဲ့တက်မရော့ဘက်ကတောင်ကြီးမန္တလေးပင်လုံကြောင်မဲနဲ့ကာလီကဆွေးနွေးမဲ့သူတွေကိုလင်းကေးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးဖို့ဒါမှမဟုတ်တောင်ကြီးမှာလူအကန့်အသတ်နဲ့လူထုတွဲဆုံပွဲကျင်းပပြီးလင်းကေးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးဖို့ဆိုတဲ့အချက်တွေဆွေးနွေးထားပါတယ်NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဘက်ကိုမေးမြန်းဖို့ဆက်သွယ်ရမှာတော့ပြောရေးဆိုခွင့်ရှိသူတွေရဲ့ဖုန်းကိုခေါ်ဆိုလို့မရခဲ့ပါဘူး။နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခဲ့ဘူးတဲ့ RCSS ရဲ့အရာရှိတဦးကတော့မြို့ရွာအလိုက်လူထုတွဲဆုံပွဲတွေကျင်းပနိုင်ရေးအတွက်ညှိနှိုင်းနေစေဖြစ်ကြောင်းပြောဆိုပါတယ်။အကျိုးလူထုတွဲဆုံပွဲတွေကျင်းပခွင့်မရရင်ရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုမကျင်းပပဲပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်ပြီး RCSS ရဲ့သဘောထားကိုသာတင်ပြနိုင်ပွဲရှိကြောင်းလည်းပြောပါတယ်။ဒီနှစ်နှစ်ဆန်းပိုင်းကတော့ရှမ်းပြည်နယ်အတွင်းမှာအကျိုးလူထုဆွေးနွေးပွဲတွေကျင်းပခွင့်မရတာကြောင့် RCSS ကရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုမကျင်းပပဲရက်ရွှေ့ဆိုင်ခဲ့ဘူးပါတဲ့။NCA ကိုလက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကရခိုင်ပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့နဲ့လူထုတွဲဆုံပွဲတွေကျင်းပဖို့တင်ပြထားပေမဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့လုံခြုံရေးအခြေအနေအရဒေသတွင်းတည်ငြိမ်မှုရရှိတဲ့အချိန်မှသာကျင်းပဖို့အတွက်အစိုးရဘက်ကတုံ့ပြန်ထားပါတယ
်။မတ်တင်ဂီထိုက်ပြောပြသွားတာကိုမိုးစောပြောပြသွားတာပါရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio Season PPJ Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။အခုညနေခင်းအစီအစဉ်အဆုံးမတ်ခင်မှာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်။မျိုးမီမတိတဲ့အစိတ်တစ်မျိုးမျိုးနဲ့ထိတွေ့မိပုံရပြီးတော့အပြင်းထန်တာမချမ်းဖြစ်တဲ့အတွက်ဆေးရုံတင်ထားတဲ့ Russia သရှုံအောင်တဦးရဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်အစိုးရထံမဆက်သွယ်ရသေးပေမဲ့ဒီကိစ္စစုံစမ်းစစ်ဆေးမှုမှာဗြိတိန်အစိုးရနဲ့ပူပေါင်းဆောင်ရွက်သွားဖို့အစဉ်အသင့်ရှိတယ်လို့ရုရှားကဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံနဲ့တင်သွင်းတဲ့တမ်မနီတင်သွင်းကုန်တွေပေါ်မှာ85ရာခိုင်နှုန်းကောက်ခံပြီးတော့အလူမီနီယံပစ္စည်းတွေပေါ်အခွန်100ရာခိုင်နှုန်းကောက်ခံဖို့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကပြန်ပြင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထပ်လောင်းပြောကြားလိုက်ပါတယ်။ Syria ဆိုတာတပ်တွေကသဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုမြေပြင်ထိုးစစ်တွေရောလေကြောင်းကပါဆက်ပြီးဘုံကျဲတိုက်ခိုက်နေတာကြောင့်စီးရီးယားနိုင်ငံအရှေ့ပိုင်းဂူဒါဒေသမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအကူအညီပေးရေးရင်နှန်းတွေအနေနဲ့သူတို့ရဲ့လုပ်ငန်းစဉ်တွေကိုရပ်ပြီးတော့အဲ့ဒီဒေသကနေပြန်ပြီးတော့ဆုတ်ခွာနေကြပါတယ်။မြန်မာလုံခြုံရေးတပ်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဆက်ပြီးတော့ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ကျူးလွန်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတဦးကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတာတွေမြန်မာဘက်ကဆက်ပြီးလှုပ်ဆောင်နေကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်ထွင်းမှုချုပ်အန်ဒရူးဂိလ်မောကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။သီရိလင်္ကာအလဲပိုင်းကန်ဒီမြို့မှာဗုဒ္ဓဘာသာတွေနဲ့မွတ်စလင်တွေကြားပဋိပက္ခတွေဖြစ်ပွားပြီးတရားချာဒီကနေ့မှာပဲအကြမ်းဖက်မှုတွေမဖြစ်အောင်ထိန်းတဲ့အနေနဲ့သီရိလင်္ကာအစိုးရကနိုင်ငံတော်အရေးပေါ်အခြေအနေကိုဆဲရကြာကြေညာလိုက်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်း VO ရဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ season တွေကို VOA မြန်မာပိုင်းစီစဉ် internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကို line no meter 19 25 32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. Thank you.